မြန်မာနိုင်ငံခီးစဉ်အပြန်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီကဒေါအောင်ဆန်းစုကြည်ကိုစားစင်ကာပူနိုင်ငံမှာထုတ်ပြန်ခဲ့တဲ့အကြေညာချက်မှာတိုင်းရင်းသားလူမျိုးများအရေးနဲ့ပတ်သက်လို့ညှိနှွမ်းတဲ့စာကြောင်းတစ်ကြောင်းပါဝင်ပါတယ်။ဒါပေမဲ့ဒီပအိုးအဖွဲ့အစည်းနှစ်ခုကပြောသလိုဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကတိုင်းရင်းသားတွေအပေါ်ကိုစားပြုသွားမယ်ဆိုတဲ့သဘောမပါပါဘူးလို့မူရင်းမြန်မာပြန်ကို NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလို RFA ကိုဖတ်ပြပါတယ်
။သူတွေကမူဒီမိုကရေစီအားစုများအလုံးတွေးတိခိုင်မာမှုနဲ့အမျိုးသားညီညွတ်ရေးအရေးကြီးလိုအပ်နေသောယခုချိန်မျိုးနဲ့နိုင်ငံရေးအဖွဲ့အစည်းများနိုင်ငံရေးအားစုများအထူးသဖြင့်ဓမ္မတို့၏တိုင်းရင်းသားလူမျိုးစုများအားလုံး၏ဆန္ဒသဘောထားများနဲ့အတိုးစီးပွားများကိုအခိုင်အမာအဆက်မပြတ်အလေးနက်ထားကတင်လာပြီးအမိမှာဇမအပေါ်ကြားရောက်လာသောတာဝန်ဖြစ်နေပါသည
်ဒီလိုပိုအိုးတိုင်းရင်းသားအဖွဲ့အစည်းတစ်ခုကဒေါ်ဆန်းစုကြည်ရဲ့ကြေညာချက်ကိုတရားမဝင်ပါဘူးလို့သဘောထားထုတ်ပြန်တာနဲ့ပတ်သက်ပြီးကရားတီနယ်ဖေခုံမြို့နယ်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြင့်ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်မကိုပန်းကတော့မြန်မာစစ်ဆေးရေးပီအာပေးမှုကြောင့်အခုလိုထုတ်ပြန်တာဖြစ်တယ်လို့သူယူဆကြောင်း RFA ကိုအခုလိုပြောပြပါတယ်
နာဖဘလိုပဲဖြစ်အပ်ပြီးဖြစ်အပ်ပြီးဒါဒီကကျွန်တော်တို့ရဲ့တိုင်းသားလူမျိုးများရဲ့သဘောထားနဲ့တော့လုံးဝမပတ်သက်ဘူးဆိုတာလည်းကျွန်တော်ပြောလိုပါတယ်။ဒါဖြစ်လေဆိုတာကကျွန်တော်တို့အဲဒီပြည်တော်စုတိုင်းသားလူမျိုးများဒီမျိုးစီအဖွဲ့ချုပ်ဆိုတာကအဲဒီ1990ခုမှာကျွန်တော်တို့ကပြည်သူ့လူတော်ကိုယ်စားလှယ်68ခုနဲ့ကျွန်တော်ရွေးချယ်တင်မြှောက်ချင်းခါတယ်။နောက်တော့ကျွန်တော်တို့ကဒီအဓိကဒီလူရစုဖြစ်တဲ့ NLD နဲ့ကျွန်တော်တို့အတုံးချင်းတန်တဲ့ဆွေးနွေးဆုံဆွေးနွေးပြီးတော့1990ဆက်ကူအောက်ကလနေစကူရနေမှာကျွန်တော်ဘူအောင်ကျော်လန်းပူတဲ့ကြီးညာချက်မှာကျွန်တော်ထုတ်ပြန်နိုင်ချက်ပါတယ်အဲ့ဒါ NLD ကောင်းဆောင်19ဦးနဲ့ကျွန်တော် UNLD ကောင်းဆောင်14ဦးကနေလက်မှတ်ထိုးထားတယ်ဒါကြောင့်ကျွန်တော်တို့ဟာဒီ NLD တော်လကောင်းလောဆန်းစုကြည်တော်လကောင်းဒါကြောင့်မှအဲ့ဒီကျွန်တော်တို့တိုင်းသားလူမျိုးစုကိုတို့အားလုံးကိုစားပြုပါတယ်လို့တို့ကမပြောပါဘူးအားလုံးလည်းတွေ့လို့ရမယ်ဆိုတာအများအားတို့ရဲ့ပြောပါတယ်
ပြည်အောင်စုပအိုးမျိုးသားများအဖွဲ့ချုပ်ဟာ UNLD အဖွဲ့ဝင်ဖြစ်ပေမဲ့နောက်ပိုင်းမှာစစ်ဆိုးရနဲ့ပုံနှိမ့်ဆက်သွားပြီးဥအောင်ခန့်တီရဲ့အဖွဲ့ဟာလည်းစစ်ဆိုးရကောင်းဆောင်နေတဲ့သားအနေနီးခဲ့တဲ့အဖွဲ့ဖြစ်တယ်လို့လည်းဥက္ကမကိုပန်းကဆိုပါတယ်ပိုးအမျိုးသားကောင်းဆောင်တူဖြစ်ပြီးလက်ရှိအမျိုးသားဒီမိုကရက်တစ်တပ်ဦးရဲ့အထွေထွေအတွင်းမှုဖြစ်တဲ့ဗိုလ်မှူးကြီးခွန်အုတ်ကာကတော့တိုင်းရင်းသားအဖွဲ့တွေဟာသုံးဘွဲ့ဆိုင်တွဲဆောင်ရေးကိုသာအဓိကထားတဲ့အကြောင်းဒီလိုပိုးအဖွဲ့စည်းနှစ်ခုကကြေညာချက်ထုတ်ပြန်တာဟာဒေါ်ဆန်းစုကြည်ဟာတိုင်းရင်းသားတွေကိုကူစားမပြုနိုင်ဘူးလို့စစ်ဆိုးရကလက်ဦးမှုယူပြီးတော့ကြေညာနေတာပဲလို့လည်းယူဆကြောင်းအခုလိုပြောပြပါတယ်
အခုဥက္ကဋ္ဌတီတော့ထုတ်ပြန်တဲ့ကိစ္စကဒီနာဖနေပြီးတော့တိုင်းသားတွေကသူ့နောက်မှာရှိတယ်တော်သူ့နောက်မှာမဟုတ်ဘူးဆိုတဲ့ဟာကိုလမ်းကြောင်းပေးသလားပေါ့အဲ့ဒါလည်းကျွန်တော်တံပြားရှိတယ်လက်ဥမှုယူတာပေါ့တော်သူ့နောက်မှာတိုင်းသားမရှိဘူးဒါကိုဒီဘိုးထုတ်ပြန်ကြတဲ့သူကထောက်ပြမယ်ပြီးတော့တစ်ခါကျတော့တိုင်းသားကအပြည့်ရအဖွဲ့တွေအားလုံးနာဖနောက်မှာညီညွတ်ရှိတယ်ဒါကိုသူကပြတ်ပြစ်ပြန်ပြပေါ့ဒီနှစ်ခုနဲ့ပြီးသွားပေါ့
ဒီပိုးအဖွဲ့စည်းနှစ်ဖွဲ့ကောင်းဆောင်နေတဲ့ယင်းသူလည်းဖြစ်ရွေးကောက်ခံရတဲ့တထုံမြို့နယ်ပြည်သူ့လူတော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးခွန်မြန့်ထွန်းကတော့သူ့ရဲ့အမြင်ကို RFA ကိုအခုလိုပြောပြပါတယ
်။စာတန်ဦးအောင်ခန်းပြည်နယ်ဦးခွန်မောင်တို့အပါအဝင် UVN တို့ကောင်းဆောင်တော်တော်များများနဲ့ကျွန်တော်ယင်းသိပါတယ်။သူတို့တွေနဲ့တူတူမိလာခံတူတူ၃နှစ်တက်ခဲ့ပါတယ်။ကျွန်တော်ဦးကြီးတော်နောင်တော်တွေရဲ့ပုံကိုယ်တူဦးချင်းအနေနဲ့ရောအဖွဲ့စည်းလိုက်ပါသူတို့သဘောထားတွေကိုယင်းနေနေကျွန်တော်သိပါတယ်ခင်ဗျာ။သူတို့ရဲ့တင်ကိုယ်စိတ်ထဲမှာပြည်ကိုယ်သဘောထားတွေကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ကိုဆန့်ကျင်တိုက်ခိုက်လို့တဲ့သဘောထားတွေမရှိပါဘူး။ဒေါ်အောင်ဆန်းစုကြည်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဖွဲ့ထားတဲ့ပြည်သူ့လွတ်တော်ကောင်စားပြုကော်မတီဝင်တက်ရောက်လည်းဖြစ်ပါတယ်။အဲ CRPP ရဲ့မူကအဖွဲ့ချုပ်နဲ့နာဖကျိုးတဲ့ပနာမနှိမ့်နိုင်တွေ့ဆုံပြီးတဲ့အခါကျရင်အမျိုးသားပြန်တဲ့စိတ်မျက်ရည်အတွက်တောင်းဝန်ရှိကြတဲ့သူတွေအားလုံးနာဖရောအဖွဲ့ချုပ်ရောတိုင်းသားကောင်းဆောင်တွေရောသုံးသုံးပြည်တွေ့ဆုံဆွေးနွေးရေးဖြစ်ပါတယ်။အဲ့တော့ဒီမှာဒေါ်ဆန်းစုကြည်ရဲ့သဘောထားကိုကျွန်တော်ပြောချင်တာသုံးဘွဲ့ဆိုင်ဆိုတဲ့စကားလုံးမှာဆန့်ကျူတာကိုမကြိုက်ဘူးဒေါ်ဆန်းစုကြည်ကသုံးသုံးပြည်တွေ့ဆုံဆွေးနွေးရေးလို့ပြောခဲ့ပါတယ်။အဲ့တော့ဒီသုံးသုံးပြည်ဆိုတာကဒေါ်ဆန်းစုကြည်ရဲ့စကားပါသူ့ရဲ့သဘောထားပါ။ဟုတ်တော့အခုလို့သူတို့ကဒီလိုသဘောထားတွေထုတ်ပြန်ရတယ်ဆိုတာကနာဖကသူတို့အကြက်ကင်ပြီးတော့အတုံးချလိုက်တယ်လို့ပဲကျွန်တော်ဒီလိုပဲသဘောရပါတယ်။အော်တရင်စာမျက်နှာပုံးမှာပေါ်ပြခံရတာကဒါသူတို့ကိုအတုံးချလိုက်တာပဲလို့ကျွန်တော်မြင်ပါတယ်။အဲ့တော့သူတို့ထုတ်ပြန်လိုက်တဲ့ကြေညာချက်ကလည်းပဲဒါသူတို့တွေရဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုပဲကိုစားပြုပါတယ်။လို့တက်ဆိုင်ရာအဖွဲ့ကြီးတွေရဲ့သဘောထားတွေပဲဖြစ်ပါတယ်ကျွန်တော်တို့ပြည်တော်စုတစ်ဝန်းလုံးမှာရှိတယ်ပို့အမျိုးသားကြီးရဲ့သဘောထားမဟုတ်ပါဘူးပို့တစ်မျိုးသားလုံးကိုလည်းကိုစားမပြုနိုင်ပါဘူးခင်ဗျ
အဲဒါကတော့ဒီကနေ့တို့စစ်ဆိုးရသတင်းစာတွေပါပအိုးတိုင်းရင်သားအဖွဲ့အစည်းတစ်ခုရဲ့ကြေညာချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ပအိုးတိုင်းရင်သားခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးခွန်မြတ်ထွန်းကအားရမေကိုပြောပြတော့တာပါခင်ဗျာ